American သမ္မတ Donald Trump ကပါကစ္စတန်နိုင်ငံပေါ်ထောက်ပံ့ကူညီမှုတွေအဆုံးသတ်လိုက်တာနဲ့ပတ်သက်တဲ့အထက်လွှတ်တော် Marin Paul ရဲ့ရေးသားချက်ဟာကောင်းတဲ့ထင်မြင်ယူဆချက်ဖြစ်ကြောင်းမနစ်တော့ကြာနှစ်နောက်ပိုင်းကလူမှုကွန်ရက် Twitter ပေါ်မှာတုံ့ပြန်ရေးသားလိုက်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းပါကစ္စတန်ပေါ်ပေးနေတဲ့ထောက်ပံ့ကူညီမှုအဆုံးသတ်ရမှုချမ်းတရားကိုအစိုးတင်သွင်းသွားမှာဖြစ်ကြောင်းသူတင်သွင်းမဲ့မှုချမ်းကြောင့်ပါကစ္စတန်နိုင်ငံစီကိုပေးနေတဲ့ငွေတွေကိုပြန်ပြီးရယူနိုင်မှာဖြစ်ပြီးပြည်တွင်းအခြေခံအဆောက်အုံလုပ်ငန်းတွေဖြစ်တဲ့လမ်းနဲ့တံတားဆောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုသွားနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်မှ Paul က Twitter ပေါ်မှာရေးသားခဲ့တာပါပါကစ္စတန်ကိုပေးနေတဲ့စစ်ရေးအထောက်ပံ့တွေကိုကန့်သက်သွားမယ်လို့သမ္မတ Trump အစိုးရအဖွဲ့ကကြားသာပြည်နယ်မှာကြေညာခဲ့ပြီးအာဖဂန် Taliban နဲ့ Haganee အကြမ်းဖက်အဖွဲ့ကွန်ရက်ကိုတိုက်ခိုက်ဖြိုခွင်းသွားမယ်လို့ပါကစ္စတန်ဘက်ကပြတ်သားတဲ့ဆုံးဖြတ်ချက်မချမှချင်းပါကစ္စတန်ပေါ်ထောက်ပံ့ကူညီမှုတွေကိုရဆိုင်ထားမှာဖြစ်ပါတယ်ထောက်ပံ့ကူညီမှုတွေကိုရဆိုင်လိုက်မယ်ဆိုရင်စစ်ရေးအသုံးဆောင်ပစ္စည်းတွေအတွက်ဒေါ်လာ1ဘီလီယံပေါ်တက်ရောက်မှုရှိစေမှာဖြစ်တယ်လို့အကြံဖက်ဝါဒအတန်းပြန်နေနေရင်းလုပ်ငန်းလှည့်ပတ်မှုတွေအတွက်ဒေါ်လာ3,900ပေါ်မှာလည်းတက်ရောက်မှုရှိစေမှာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကမနစ်တော့ကြာနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုအလေးနဲ့လိုက်နာကြောင်းပြသဖို့ပါကစ္စတန်ဘက်ကအချင်းအပြေအဝါရရှိခဲ့ကြောင်းအမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတို့ကတောက်ကြနေမှာပြောဆိုခဲ့ပြီးကျွန်တော်တို့အနေနဲ့ဘာကိုမျှော်လင့်ထားသလဲဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ပေမဲ့စိတ်မကောင်းစွာပဲကျွန်တော်တို့လူလာတဲ့အထိပယ်ရှိတဲ့ဆောင်ရွက်ချက်မျိုးကိုမတွေ့ခဲ့ရကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်